American Journalism ကသမ္မတတဲ့ Donald Trump တက်လာပြီးရပ်ပိုင်းအတွင်းမှာပဲ Mexico နိုင်ငံနဲ့ဆက်ဆံရေးအဆင်မပြေဖြစ်စေခဲ့တဲ့နယ်စပ်တိုင်းတိဆောက်ရေးအတွက်ကုန်ကျစရိတ်ကို Mexico နိုင်ငံကတင်သွင်းကုန်တွေပေါ်မှာအခွန်အရေး20ရာခိုင်နှုန်းကောက်ခံဖို့အတွက်သမ္မတ Trump ကလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတ Interview ပြောခွင့်ရကပြောကြားလိုက်ပါတယ်။အခုလိုအခွန်တိုးပြီးကောက်ခံလိုက်ရင်တစ်နှစ်ကိုဒေါ်လာ10ဘီလီယံရမှာမို့တိုင်းအတွက်ကုန်ကျငွေရနိုင်တယ်လို့ Interview ပြောခွင့်ရ Sean Spicer ကချက်သပရင်းနေမှာသတင်းတောက်တွေကိုပြောပါတယ်။အခုလိုခွန်သိက်ကောက်ခံမှုကိုအခွန်ခဆိုင်ရန်ပြုပြင်ပြောင်းလဲလုပ်ငန်းရဲ့တစ်စီတစ်ပိုင်းဖြစ်နေ Trump ကထည့်သွင်းဖို့လိုလားနေတာဖြစ်ပြီးဒါကိုလွှတ်တော်ကပထမဆုံးအတူပြုပေးဖို့လိုအောင်မှာမို့ဒီတိုင်းစဆောက်ဖို့အတွက်ငွေဘယ်ချိန်ရလာမယ်ဆိုတာတိတိကျကျမသိရသေးဘူးလို့လည်း Spicer ကပြောပါတယ်။ခွန်ထန်းအမေရိကန်တွေကဒီတိုင်းအတွက်ကုန်ကျငွေကိုကနဦးဆက်ရဖို့ရှိပြီးဒါဟာဒေါ်လာ15ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။တိုင်းအတွက်မက္ကဆီကိုကမပေးဘူးလို့ညင်းနေလာနေကြမလို့ပါဘူးလို့ထရမ့်ကပြောခဲ့ပြီးတဲ့နောက်မှာပဲချက်တဲ့ပရင်းနေအစောပိုင်းမှာတော့မက္ကဆီကိုသမ္မတအန်ရီကီပန်နီယနီတိုကရှေ့သတင်းပတ်တဲ့ဝါရှင်တန် DC မှာသမ္မတထရမ့်နဲ့တွေ့ဆုံဖို့ကိုပယ်ဖျက်ခဲ့တာဖြစ်ပါတယ်။ရှေ့သတင်းပတ်တဲ့တွေ့ဆုံမှုစီစဉ်ထားတာကိုမက္ကဆီကိုသမ္မတနဲ့သူကိုယ်တိုင်ကနေပယ်ဖျက်ဖို့သဘောတူခဲ့တာလို့လည်းသမ္မတထရမ့်ကပြောပါတယ်။မက္ကဆီကိုကအမေရိကန်ပြည်ထောင်စုကိုမျက်နှာတက်တာမဆက်ဆံမှုလေးစားမှုမရှိဘူးဆိုရင်တွေ့ဆုံမှုကအကျိုးရှိမှာမဟုတ်တဲ့အတွက်နောက်တလန်းပြင်ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။မက္ကဆီကိုနိုင်ငံရဲ့စီးပွားရေးဟာအမေရိကန်ကိုတင်သွင်းကုန်တွေပေါ်မှာအဓိကဖြစ်နေတာမို့တကယ်လို့ဒီခွန်ကောက်ဖို့ကိစ္စအတိပြုတ်ခဲ့ပြီးဆိုရင်မက္ကဆီကိုကလက်ခံမခံသိသိချာချာမသိရသေးပါဘူး။